ောရရှင်များရှင်ဩစတြေးလျနိုင်ငံရဲ့အထင်ကြီးအဖြစ်ဆုံးအထိမ့်ပန့်တွေကတစ်ခုဖြစ်တဲ့ Great Barrier Reef ကိုတန်နာကြောက်တန်းတွေဟာမျိုးသုံးပြောက်ွယ်နေပြီဖြစ်ကြောင်းလူတိုင်းကထုတ်ဖော်ပြောဆိုနေပေမဲ့အခြေအနေဆိုးကနေကယ်တင်ဖို့ဆုံးဖြတ်ချက်ကိုတော့ဘယ်သူကမှခိုင်ခိုင်မာမာမချမှတ်နိုင်ပဲဖြစ်နေပါတယ်မျိုးသုံးပြောက်ွယ်တော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့တန်နာကြောက်တန်းတွေအကြောင်းကိုဟောလီဝုဒ်ကထင်ပေါ်ကျော်ကြားသူတွေရှေးယခင်ကလေးကနေယခုထိအကြောင်းအရာတွေကိုကျူးစုတင်ပြပေးနေသူတွေနဲ့ဂရေကျွဲလုပ်ငန်းရှင်တွေကအခြားသူတွေသိရှိအောင်ထုတ်ဖော်ပြောကြားနေတဲ့အတွက်အခုဆိုရင်ဒီပြဿနာဟာတကဘာလုံးဆိုင်ရာစိုးရိမ်ရတဲ့ကိစ္စတစ်ရပ်ဖြစ်လာပါတယ်။ကဘာလက်ခရီးသွားတွေကိုဆွဲဆောင်နိုင်ပြီးအကျိုးမြတ်ရရှိရနေရာတစ်ခုဖြစ်တဲ့ဒီတန်နာကျောက်တန်းတွေရဲ့အခြေအနေကိုတိုးတက်ကောင်းမွန်စေဖို့ဒေါ်လာသန်းအနည်းငယ်လောက်သာသုံးစွဲပေမဲ့ကြောင်မီးသွေးတူးဖော်မှုတွေကိုရပ်ဆိုင်ပေးဖို့တောင်းဆိုနေရတွေကိုတော့လင့်လျူရှုထားဆဲဖြစ်နေပါတယ်။တတ်ထုတွင်းတစ်တွေတည်ဆောက်နေမှုကိုပိတ်ပင်လိုက်တာဟာတကယ်တော့စီးပွားရေးအတွက်ကောင်းမွန်စေတယ်လို့အချို့ပညာရှင်တွေအဆိုပြုထားတာဟာယူယူနှန်းနှန်းစိတ်ကူးစိတ်တန်းတစ်ဖွဲပုံပေါ်နေပါတယ်။တန်နာကြောက်တန်းတွေကိုကဲတင်လို့ပေမဲ့ဒီလိုအကြံပြုသလိုတတ်ထုတွင်းတည်ဆောက်မှုတွေကိုပိတ်ဖြစ်ဖို့ဆိုတာဟာတကယ်လိုအပ်နေတာအမှန်လား။ဒီလိုပိတ်ပစ်ဖို့အကြံပြုချက်ဟာတတ်ထုရင်းလုပ်ငန်းတွေမှာပါဝင်လုပ်ကိုင်တဲ့သူတွေကြမှာမကြားချင်ပေမဲ့ဩစတြေးလျနိုင်ငံအတွက်စောင့်ရွက်ဖို့လိုအပ်နေတဲ့အချက်ပါလို့ပညာရှင်တွေကယုံကြည်ထားပါတယ်။ဩစတြေးလျအစိုးရကနေရန်ပုံငွေထောက်ပံ့ပေးထားတဲ့ Great Barrier Reef Marine Park အာဏာပိုင်အဖွဲ့အစည်းကနေထုတ်ပြန်ထားတဲ့အစီရင်ခံစာအရရာသီဥတုပြောင်းလဲလာခြင်းဟာတန်နာကြောက်တန်းတွေကိုအဓိကချင်းချောက်နေမှုဖြစ်ကြောင်းပါရီကဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုသဘောတူညီချက်မှာဩစတြေးလျနိုင်ငံကနေကတိကဝတ်ပြုထားတဲ့အပူချိန်မြင့်တက်လာမှုကို2ဒီဂရီအောက်မှာပဲထိန်းထားမယ်ဆိုတာဟာတန်နာကြောက်တန်းတွေကိုကယ်ဆယ်ဖို့မလုံလောက်ကြောင်းသိရှိရပါတယ်ဒီလိုအခြေအနေမျိုးမှာတန်နာကြောက်တန်းအနည်းငယ်လောက်ရှင်တန်ကောင်းရှင်တန်နိုင်ပေမဲ့ဩစတြေးလျအရှေ့မြောက်ကမ်းခြေတစ်လျှောက်မှာရှိတဲ့တန်နာကျောက်တန်းအများစုကတော့ပျောက်ကွယ်သွားနိုင်ပြီးရင်ညှိရင်မော်တွေဖုံးလန့်နေတဲ့ဂေဟစနစ်ကိုပြောင်းလဲသွားနိုင်ပါတယ်။ဧပြီလအတွင်းသိပ္ပံပညာရှင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဟာအိပ်ပွင့်ဘေးစားတစ်စောင်းနဲ့ကြောင်မီသွေးတတ်ထုတွင်သစ်တွေကိုတားဆီးဖို့ကြောင်မီသွေးသုံးစွမ်းအင်ထုတ်ဆက်ယုံတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အကောင်ဆုံးရည်ရွယ်ချက်ထားရှိတာဟာကောင်းပေမဲ့လည်းတန်နာကြောက်တန်းတွေထိမ့်သိမ့်မှုအလို့ကစီးပွားရေးဖွံ့ဖြိုးမှုကိုအစတေးခံမှုဆိုတာကိုတော့ဩစတြေးလျနိုင်ငံသားအများအပြားဟာစိတ်အားထက်သန်ခြင်းမရှိလာပါဘူးစတီဗန်ဘာတော့ဆိုတဲ့စီးပွားရေးပညာရှင်ရဲ့ပြောကြားချက်အရဖွံ့ဖြိုးမှုအပေါ်ကိုရေတူကာလမှတက်ရောက်နိုင်ပေမဲ့ကြောင်မီးသွေးတွင်းတွေကလည်းအခြားနည်းလမ်းဘက်ကိုပြောင်းလဲသွားခြင်းဟာတကယ်ကိုကောင်းမွန်တယ်လို့သိရပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောင်မီးသွေးတွင်းတွေကနေရရှိတဲ့တိုးတက်မှုဆိုတာဟာတိဆောက်စဲကာလအတွင်းအလုတ်အကင်တွေခန့်ထားရာကနေအများဆုံးတက်ရောက်မှုသာဖြစ်ပြီးခဏရာကြီးတိုးတက်မှုများသာဖြစ်ပါတယ်။အထူးသဖြင့်တတ်ထုရင်းတိဆောက်မှုပြီးစီလို့စတင်လဲပတ်ပြီးဆိုရင်လုတ်သားအင်အားများများဆဆမလိုလှတာကြောင့်အနာဂတ်အတွက်ကောင်းမွန်တဲ့ရင်းနှီးမြှုပ်နှံမှုမဟုတ်ပါဘူးပြန်လဲပြည့်ဖြိုးနိုင်တဲ့စွန့်အင်တွေရဲ့ကုန်ကျစရိတ်ဟာလည်းလှည့်လှည့်မြန်မြန်ကျဆင်းနေတဲ့အတွက်မဝေးလာတဲ့အနာဂတ်ကာလမှာပုံမူတွက်ချေကြိုက်တဲ့ပြန်လဲပြည့်ဖြိုးမြဲစွန့်အင်နဲ့ကြောင်မီးသွေးတွေကိုအစားထိုးသုံးစွဲလာကြတော့မှာဖြစ်ပါတယ်လို့ဘာတော့စ်ကပြောကြခဲ့ပါတယ်ကြောင်မီးသွေးမိုင်းတွင်သစ်တွေဆက်လက်မတူးဖော်ဖို့ဆိုတာကိုAustralia Institute ရဲ့စီးပွားရေးပညာရှင်အကြီးအကဲ Richard Dennis ကလည်းထောက်ခံပြောဆိုခဲ့ပါတယ်။ဘာဖြစ်လို့လဲဆိုရင်ကမ္ဘာကြောက်မီးသွေးဝယ်လို့အားဟာတန့်နေပြီးကျဆင်းလာနေတဲ့အပြင် Queensland မှာတတ်ထုရင်းသစ်ထပ်မံတည်ဆောက်မယ်ဆိုရင်ကမ္ဘာပေါက်ဈေးပုံမကျဆင်းမှုတွန်းအားပေးသလိုဖြစ်နေပါတယ်။လက်ရှိလုတ်ကင်နေတဲ့သူတွေကိုကူညီဖို့အကောင်းဆုံးနည်းလမ်းကတော့သူတို့ရဲ့ပြိုင်မက်တွေကို ကြောင်မီသွေးတွင်သစ်တွေပြိမဆောက်တာပဲဖြစ်ပါတယ်။ဒန်နစ်ရဲ့အမြင်အရလက်ရှိကွင်းစ်လန်ပြည်နယ်မှာအလုပ်လက်မဲ့လူဦးရေ35,000ကျော်ရှိနေကြောင်းကွင်းစ်လန်မှာကြောင်မီသွေးတွင်အသစ်တွေတည်ဆောက်လိုက်ရုံနဲ့ဒီအလုပ်လက်မဲ့ပြဿနာကိုဖြေရှင်းမပေးနိုင်ကြောင်းအထူးသဖြင့်ကြောင်မီသွေးတွင်နေကြောင်းကဘာလက်ခရီးသွားလုပ်ငန်းတွေထိခိုက်ခဲ့ရင်ရီဒိုကာလမာရောရေရှိကာလမာပါမကောင်းနိုင်ကြောင်း Great Barrier Reef ကိုလာရောက်လည်ပတ်မှုကနေနှစ်စဉ်ဒေါ်လာ6ကတိလောက်ရရှိပြီးအလုပ်အကိုင်ပေါင်း9,000လောက်ဖန်တီးပေးထားနိုင်ကြောင်း Queensland ပြည်နယ်အစိုးရဟာကြောင်မီသွေးတွင်းနေစီကနေရောင်းရငွေရဲ့ရာခိုင်နှုန်းရရှိတဲ့ Royalty Fees ပေးဆောင်မှုရရှိမှာဖြစ်ပေမဲ့ Adani Company ဟာရာယီကင်းလုပ်ခွင့်ရရှိထားပြီးဘရော့မစတင်ပေးဆောင်မယ်ဆိုတာကိုမသိရှိကြောင်းခရီးသွားလုပ်ငန်းနဲ့ဆက်မှုလုပ်ငန်းတွေဟာတတ်ထူရင်းကြောင်မီသွေးတွင်းနေတဲ့အလုပ်အကိုင်ပို့ပေးနိုင်ကြောင်းဒါပေမဲ့တတ်ထူခန္ဓာရဲ့တဟုန်နှိုးပြမျိုးလာမှုဟာဒီလုပ်ငန်းနှစ်ရပ်ကိုပါထိခိုက်စေပြီးဩစတြေးလျငွေကြေးတန်ဖိုးဖောင်းပွားတွန်းအားပေးနေကြောင်းသိရှိရပါတယ်တော်ရရှင်များရှင်အခုဆိုရင်ဩစတြေးလျနိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ OECD ဖွဲ့စည်းမှာစက်မှုလက်မှုအလုပ်ကိုင်းအချို့ပါဝင်မှုနှုန်းအနှိမ့်ဆုံးနိုင်ငံဖြစ်နေပါတယ်။ The Green အဖွဲ့စည်းကတော့ရုပ်ကြွင်းလောင်စာခန္ဓာကိုရှော့ချပြီးပြန်လည်ပြည့်ဖြိုးနိုင်တဲ့ရင်းမြစ်တွေကနေပြည့်စစ်တန်အားပြောင်းလဲပေးဖို့ကိုဆောင်ရွက်နိုင်သမျှအစောဆုံးဆောင်ရွက်ပေးဖို့ထောက်ပံ့ကူညီပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့ဒီလိုပြောင်းလဲလိုက်ရင်ဩစတြေးလျနိုင်ငံရဲ့ဒုတိယအများဆုံးပို့ကုန်ဖြင့်ရပ်တည်နေတဲ့အခန်းကဏ္ဍတည်းရဲ့ဆုံးရှုံးသွားမှာဖြစ်တဲ့အပြင်သွေးဝိုက်ရရှိရဲ့လာစာငွေဒေါ်လာ6ကတိလောက်လဲဆုံးရှုံးသွားနိုင်ပါတယ်တကယ်တော့ဩစတြေးလျနိုင်ငံမှာကြောက်မီးသွေးကိုတံမဏိပြုလုပ်တဲ့နေရာမှာပို့မှုအသုံးပြုပြီးရက်စစ်မီးထုတ်လုပ်တဲ့နေရာမှာသုံးစွဲတာတွေမဟုတ်ပါဘူးဒါအပြင်ကြောင်မီးသွေးကနေဩစတြေးလျစွန့်ရင်လိုအပ်ချက်ရဲ့87ရာခိုင်နှုန်းကိုဖြည့်ဆည်းပေးကဈေးအသက်သာဆုံးရင်းမြစ်ဖြစ်ဩစတြေးလျမိသားစုတွေနဲ့လုပ်ငန်းတွေကိုပေးဝေနေတာဖြစ်ပါတယ်ဂါလီလီမြေဝမ်းမှာရှိတဲ့အာဒာနီမိုင်းတွင်းတစ်ကနေစွန့်ရင်ခက်ခဲရှိနေတဲ့အိန္ဒိယ82တန်းလောက်ကိုမိရရှိအောင်ကူညီပေးနေတာဖြစ်တယ်လို့ဩစတြေးလျတပ်ထူရင်းကောင်စီရဲ့အမှုဆောင်ဒါရိုက်တာဂရက်ကတံပြန်မှတ်ချက်ပြုထားပါတယ်။တစ်ဖက်မှာလည်းတန်နာကြောက်တန်းတွင်ဒုနဲ့ဒဲနဲ့အယောင်ကျွတ်ရကနေဒီနှစ်အတွင်း Great Barrier Reef မြောက်ပိုင်းနဲ့အလဲပိုင်းကတန်နာကြောက်တန်း35ရာခိုင်နှုန်းလောက်တည်ဆုံးနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။ဒီနှစ်ဟာကဘာကြီးပူနွေးလာတဲ့18နှစ်တာကာလအတွင်းတတိယအကြိမ်မြောက်သတိပေးချက်ထုတ်ပြန်ထားတဲ့နှစ်ဖြစ်တယ်လို့သိရပါဗျ။အနှစ်ချုပ်ကတော့တန်နာကြောက်တန်းတွင်ပြန်လည်နလန်ထူလာဖို့ဟာဆယ်စုနှစ်တခုမကကြာမြင့်နိုင်ပါတယ်။ဒါပေမဲ့တည်ဆုံးပြီဖြစ်တဲ့အကြီးမားဆုံးနဲ့တက်တန်းအရင်ဆုံးတန်နာကြောက်တန်းတွင်ပြန်လည်ရရှိဖို့ဆိုတာဒီထက်ပိုပြီးကြာမြင့်နိုင်ပါတယ်။အရင်ကရှိခဲ့တဲ့မူလအခြေအနေမျိုးပြန်မရနိုင်တော့ဘူးဆိုတာကလည်းသတိပေးနေတာဖြစ်ပါကြောင်းစီးပွားရေးပညာရှင်တွေနဲ့သိပ္ပံပညာရှင်တွေကြမှာအငင်းပွားနေရတဲ့ Great Barrier Reef တည်ဆုံးပြောက်ွယ်လာရခြင်းစိန်ခေါ်မှုအကြောင်းကိုဒီနေ့အစီအစဉ်ကနေတင်ပြလိုက်ပါတယ်ဒီဆောင်းပါးကိုတင်ပြပေးတဲ့ကျွန်မကရွှေစင်ပါရှင်
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။